မျိုးဆောင်ဥပဒေတွေပြဋ္ဌာန်းနိုင်ရေးအတွက်သမ္မတကကော်မရှင်ဖွဲ့လှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်ကပြန်ကြားလိုက်ပါတယ်မျိုးဆောင်ဥပဒေတွေပြဋ္ဌာန်းနိုင်ရေးအတွက်အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌအင်းစိန်ရွာမဆရာတော်ရဲ့ပန်ကြားချက်ထဲကဘာသာကူးပြောင်းမှုဆိုင်ရာနဲ့လူဦးရေတိုးပွားမှုနှုန်းထိန်းညီရေးဆိုင်ရာတို့အတွက်ကော်မရှင်ဖွဲ့မှဖြစ်တဲ့အကြောင်းသမ္မတရုံးကပြောပါရယ်မတ်သိန်ကီထိုင်ရေးပြည်စုံကိုပြောပြပေးပါအောင်ရှင်
အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဗဟိုရဲ့ဥက္ကဋ္ဌဗဒနာတိလောကဘိဝင်သားအင်းစိန်ရွာမဆရာတော်ကမျိုးဆောင်ဥပဒေ၄ရပ်ပြဋ္ဌာန်းပေးဖို့အတွက်လူပေါင်း73သိန်းတို့ရဲ့လက်မှတ်နဲ့အတူတင်ပြထားတာကိုတမရဦးသိန်းစိန်ကဥပဒေများပြဋ္ဌာန်းပေးရေးလွှတ်တော်ထံကိုတဆင့်ပေးပို့ခဲ့ပါရယ်ပြည်ထောင်စုလွှတ်တော်ကတမရပေးပို့လာတဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်ရေးအချက်တွေကိုအစိုးရဝန်ကြီးဌာနတွေနဲ့ပြည်ထောင်စုတရားဥပဒေချုပ်ရုံးတို့ကိုတာဝန်ပြန်လည်ခွဲပေးခဲ့တာပါဒီလိုခွဲပြီးတဲ့အထက်မှာဆိုရင်ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာကိုသာသနာရေးဦးစီးဌာနလက်ထပ်ထိမ်းမြားခြင်းဆိုင်ရာနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာကိုပြည်ထောင်စုဥပဒေချုပ်ရုံးလူဦးရေတိုးပွားနှုံထိန်းညှိရေးဆိုင်ရာကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကဥပဒေချမ်းတွေရေးဆွဲပြီးလွှတ်တော်ကိုပြန်ပြီးတင်ပြဖို့ပြန်ပြီးတော့အကြောင်းကြားလိုက်တာဖြစ်ပါတယ်မျိုးဆောင်ဥပဒေတင်ပြချက်တွေကဥပဒေပြုရေးနှစ်ရက်တို့ဖြစ်ကြတဲ့ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာနဲ့လူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုင်ရာတို့အတွေ့အစိုးရကတာဝန်ယူလှုပ်ဆောင်ရမှာဖြစ်လို့သမ္မတကကော်မရှင်ဖွဲ့လှုပ်ဆောင်ဖို့ပြောဆိုတာဖြစ်တဲ့အကြောင်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစော်ထီးကပြောပါတယ
်ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေခံလိုက်ဝန်ကြီးဌာနနဲ့သက်ဆိုင်တယ်ဆိုပြောတယ်နောက်နံပါတ်2ကလက်ထပ်ထိန်းမြှားခြင်းဆိုင်ရာဥပဒေတရားလွတ်တော်ချုပ်နဲ့ဆိုင်တယ်လို့ပြောတယ်နောက်တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေရလို့တော့ကျောင်းနဲ့ဆိုင်တယ်ဆိုပြောတယ်။နောက်လူဦးရေတိုးပွားနှုန်းထိန်းချုပ်ရေးထိန်းချုပ်ခြင်းဆိုင်ရာဥပဒေ။အဲ့ဒါကိုတော့ကျွန်တော်တို့လောက်ဝကနဲ့သက်ဆိုင်တယ်ဆိုပြီးပြောတယ်ပေါ့။ကျွန်တော်တို့လောက်ရမယ်နှစ်ခုပေါ့နော်။သာသာရေးဝန်ကြီးဌာနနဲ့လောက်ဝကဝန်ကြီးဌာနကလောက်ရမယ်လုတ်တယ်မှာလဲဆိုတော့ဥပဒေနှစ်ခုနဲ့ပတ်သက်ပြီးတော့ကော်မရှင်ဖွဲ့ပြီးဆောင်ရွက်သွားမယ်လို့ပြောတာနဲ့ဟုတ်။ကျန်တာကတော့ဟိုနှစ်ခုကတော့တရားလွတ်တော်ချုပ်ကအင်ဒီဗန်နဲ့မှန်နိုင်ပေါ့နော်။တရားမှန်နိုင်ဖြစ်တဲ့အတွက်သူ့ကိုပဲဆက်သွယ်ဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ကပြောလိုက်တာလေ။ဟုတ်။
ဘာသာကူးပြောင်းမှုနဲ့လူဦးရေတိုးပွားနှုန်းထိန်းညှိရေးဆိုတဲ့အချက်တွေဟာတိတ်ကိုအကဲဆက်တာမို့အခုလိုကော်မရှင်ဖွဲ့လှုပ်ဆောင်ရတာဖြစ်တဲ့အကြောင်းလဲသမရယုံညွှန်ကြားရေးမှူးကပြောပါတယ်
။ဥပဒေတစ်ခုပြဋ္ဌာန်းတယ်ဆိုတာကပြည်သူလူထုနဲ့ consolidation ပေါ့နော်သက်ဆိုင်ရာနယ်ပယ်မှာရှိတဲ့ပါဝင်ပတ်သက်သူတွေရဲ့ opinion တွေနောက်လက်တွေ့ကောင်းတဲ့ဘောဆောင်ရွက်မဲ့ဟာတွေနောက်ကျွန်တော်တို့နဲ့နိုင်ငံကနေပြီးတော့ international ပေါ့နော် agreement တွေလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာအနေအင်းတွေကုလသမဂ္ဂအပါအဝင်ပေါ့နော်။ဂျန်နဲ့ကျွန်တော်တို့မြန်မာနိုင်ငံပါဝင်ဖွဲ့စည်းထားတဲ့ဖွဲ့စည်းတွေကဟိုချုပ်ဆိုထားတဲ့စာချုပ်စာတမ်းတွေနောက်တစ်ခုကကျွန်တော်တို့နိုင်ငံရဲ့အရှိဟိုတည်ဆဲဥပဒေတွေပေါ့။နောက်အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေ။အဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီရမယ်။ဒါမျိုးတွေပေါ့နော်။နောက်အကောင့်တွေပေါ်တဲ့နေရာမှာလည်းအကောင့်တွေပေါ်တဲ့ဌာနဆိုင်ရာတွေမှာလောလောကူကူရှင်းရှင်းလင်းလင်းကောင်းတယ်ပေါ်နေမယ်။ပြည်သူလူထုကလည်းဒီဟာကိုရှင်းလင်းလွယ်ကူပြီးတော့လိုက်နာဆောင်ရွက်နိုင်တဲ့ဥပဒေရှိရမယ်။အဲဒီပေါ်မှာလည်းကျွန်တော်တို့ပြည်သူလူထုရဲ့အကြံဉာဏ်ပြည့်ချက်တွေလည်းအများကြီးယူဖို့လိုရဲ။အဲတော့ပြည်ပြည်စုံတဲ့ဥပဒေဆိုတာကတော့ဥပဒေတစ်ခုကပြည်ပြည်စုံတယ်လို့လုံးဝတစ်ချက်ချပြောလို့မရဘူးပေါ့နော်။အချိန်တွေပြောင်းလဲလာတာတခြားအချိန်တွေပြောင်းလဲချက်တွေရှိလာတာကများသူကတော့စိတ်မြတ်တည်းညီကြံလဲပြင်ဆင်မှုပဲလိုပါပဲဟုတ်
ကိုယ်ွယ်ရဘာသာကူးပြောင်းမှုလူရည်ထင်းချုံမှုစာရာတွေကိုဥဆောင်တင်ပြတာကဗုဒ္ဓဘာသာယဟန်တော်ဖြစ်နေတာကြောင့်ကိုယ်ွယ်ရဘာသာပေါင်းစုံရှိနေတဲ့မြန်မာပြည်သူတွေအတွက်အခွင့်အရေးတန်းတူညီမျှမှုကိုရောအာမခံချက်ရှိပါမလားဆိုတာကိုလည်းသမ္မတရုံးညွှန်ကြားရေးမှူးဥစော်ထေကအခုလိုပြန်ပြီးတုံ့ပြန်ပါတယ
်။ဘာကြောင့်လဲဆိုတော့ဆရာတော်ဘုရားကြီးရဲ့ထောကြားချက်ကဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေပြည်ပြည်ကနအတ္တမမပေါ့နော်ဆိုလိုတာကသူပြောတာဘာသာကူးပြောင်းတဲ့နေရာမှာအတ္တမအနည်းပေါ့နော်အတင်းကျအနည်းနဲ့ကောင်းတာတွေမရှိဖဲနဲ့ကာယကံရှင်ရဲ့သဘောဆန္ဒနဲ့အညီအဲ့လိုမျိုးပြောင်းလဲတာမျိုးဖြစ်တဲ့နယ်ဆိုတော့ခါပေါ့ဘာသာကူးပြောင်းတဲ့ဟာကိုအဲ့လိုမျိုးနိုင်တဲ့စီရင်ကြောင်းတာမျိုးအတင်းကျပြောင်းတာမျိုးပေါ့နော်ချင်းချောက်ပြီးတော့ပြောင်းခိုင်းတာမျိုးတွေလုပ်လို့မရအောင်ဥပဒေရှိရဲဆိုရင်အဲ့ဒါကိုမလုပ်ကြဘူးပေါ့နော်ကာကံရှင်ရဲ့မိမိသဘောဆန္ဒတော့ကိုယ်ကိုယုံကြည်တာကတော့အကောင်းဆုံးပါအဲ့တော့ဒါကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားသင့်တယ်ထင်တယ်ဒီလိုရှင်တော့ဟုတ်လူရေတိုးပွားနှုန်းထိန်းချုပ်ခြင်းဆိုင်ရာဥပဒေဘာကြောင့်ပြဋ္ဌာန်းတယ်လဲဆိုတော့ဒီပြောတာကမိမိနိုင်ငံရဲ့ငယ်ငယ်ကျယ်ဝန်းအရအချုပ်အခြာအာဏာတည်ခံရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအမှားရေး ပညာရေးဆိုင်ရာလုံလောက်သောနောက်ဆောင်မှုပေးနိုင်စေရည်လို့တဲ့ဘာသာပေါင်းစုံကိုယ်ပိုင်များလိုက်နာရင်ရည်ရွယ်ရေးပြဋ္ဌာန်းစီလိုခြင်းဖြစ်ကြောင်းသူကပြောတာကဘာသာပေါင်းစုံကိုယ်ပိုင်များလိုက်နာရဆိုပြီးတော့ပြောထားတယ်ညာအဲ့တော့သူကဘယ်ဘာသာဘယ်ဘာသာမဟုတ်အကုန်လုံးလိုက်နာတဲ့ဥပဒေဆိုပြီးတော့ပြောတယ်
ကော်မရှင်ကတော့ဘာသာပေါင်းစုံပါဝင်ဖွဲ့စည်းရမှာဖြစ်တဲ့အကြောင်းသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကပြောပြင်မယ်ဘယ်သူတွေပါဝင်မယ်ဆိုတာကိုတော့မသိရသေးပါဘူးရှင်